ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်နဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ် Miss Yan Hee Lee တို့ဟာပြည်နယ်အစိုးရဖွဲ့ရုံးမှတွေ့ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ20ရက်နေ့ညပိုင်းကမြစ်ကြီးနားမြို့မှာတပ်မတော်သားနှစ်ဦးနဲ့လူငယ်၈ယောက်တို့ရဲ့ရုံးရင်ဆန်ကပ်မှုမှာပါဝင်လို့တည်ဆုံခဲ့ရတဲ့ကွန်ပျူတာတက်ကရိုကျောင်းသားမောင်ကွန်ဆန်းအောင်ရဲ့ကိစ္စနဲ့ပတ်သက်ပြီး Miss Yan Hee Lee ကမေးမြန်းခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင် Miss Yan Hee Lee ကအစိုးရအသစ်ဖော်ဆောင်နေတဲ့20ရာစုပင်လယ်ညီလာခံကိုလည်းအကောင့်မြင့်ကြောင်းပြောဆိုတယ်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကတွေ့ဆုံပွဲအပြီးမှာသတင်းမီဒီယာတွေကိုပြောပါတယ
်ပြည်လုံးကိစ္စဘာညာအခုလုံးဖို့ရှိတယ်မဟုတ်လားလုံးဖို့ရှိတဲ့အခါကျတော့ तू ကအဲ့ဒါကိုလည်း तू အနေနဲ့အကောင့်မြင်တာပေါ့လေအကောင့်မြင်တယ်ဒါပေမဲ့အငယ်လည်းပြောလိုက်ပါတယ်ခင်ဗျားတို့လူချင်းတဲ့လူအခွင့်ရေးဆိုတာလည်းအဲ့ဒီပြည်လုံးကြီး27ပြည်လုံးကြီးညီလာခံမှာငင်းချမ်းကြီးဆွေးနွေးပြီးငင်းချမ်းကြီးရပြီဆိုတော့ဒါတွေအကုန်လုံးပြည့်လဲသွားမှာပါလို့အငယ်ကတို့ဒီလိုပဲပြောလိုက်ပါတယ်အဓိကလာတာကသူက IDP camp လာကြည့်မယ်အချင်းထောက်လာကြည့်မယ်အဲ့ဒါမှ block တူတက်မှုရှိတယ်လေသူအရင်တစ်ခါလာပြီးပြီလေဒါပဲအဓိကဒါပဲ
ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ဟာကချင်ပြည်နယ်အတွင်းကတိုင်းရင်းသားတွေရဲ့အခြေခံကြားတဲ့လူ့ခွင့်ရေးကိစ္စတွေကိုဆွေးနွေးပြောဆိုတာမရှိဘူးလို့လီစုတိုင်းရင်းသားရေးရုံကြီးဦးအတီယိုဟန်ကပြောပါတယ်တိုင်းရင်းသားတွေရဲ့အရေးကြီးတဲ့ဓာတ်ညွှန်ညွှန်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှုမရှိတဲ့အတွက် Miss Yan Hee Lee ရဲ့ကိုဆင်းဆောင်ရွက်မှုတွေဟာအပေါ်ယံဆန်တဲ့လှုပ်ဆောင်မှုတာဖြစ်တယ်လို့ဦးအတီယိုဟန်ကပြောပါတယ်
ကျွန်တော်ကချင်ပြည်နယ်မှာဘူဒီကတနင်္ဂနွေလုံးမှာကြတော့ဒီလူအခွင့်ရေးဆိုတာအခြေခံနဲ့စတင်ရမှာကျွန်တော်မြန်မာနိုင်ငံကအဲ့တော့ကျွန်တော်အခုဒီလူကချင်ပြည်နယ်ဆိုပို့ဆိုးတာပေါ့ကွာဟိုကငင်းချင်းရမရတယ်လို့ဒီနေမြေအကန့်ဒီတိုင်းဒါဒီတချို့နေရာမှာစာဝုနေလောက်ကန်စားတောင်းခွင့်မရပြီးမှကွာပေါ့အဖက်ဖက်ကနင့်နာဆုံးရှုံးနေတဲ့လူအခွင့်ရေးဆိုင်ရာတွေအများကြီးရှိပါတယ်အဲ့တော့ဒီအရေကိုအခြေခံချက်ချနဲ့ရှမ်းတိုင်းသားဘယ်လိုဖြစ်နေတယ်ဗမာတိုင်းသားတွေကဘယ်လိုအလူခွင့်ရေးဆုံးရှုံးနေတယ်လေစုတိုင်းသားဘယ်လိုဆုံးရှုံးနေတယ်လုံဝံတိုင်းသားဘယ်လိုဆုံးရှုံးနေအဲ့ဒါကိုပေါင်းစပ်ညှိနှိုင်းပြီးမှအခြေခံနဲ့စပြီးမှတရားကိုအပြည့်အဝအဲ့လိုမျိုးဖြစ်စေချင်အဲ့ဒါမှဒါလည်းစစ်မှန်တဲ့အောင်မြင်မှုစစ်မှန်တဲ့တိုင်းသားများအခွင့်အရေးဆိုတာအဲ့ဒါမှဖြစ်ပေါ်လာ
ခင်းစဉ်တွေ Miss Yan Hee Lee ရာမြစ်ကြီးနားအချင်းတောင်ကဲဆေးစကန်တချို့နဲ့လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်မြစ်ကြီးနားမြို့ဇီးလုံရက်ခွဲကစစ်ပေးရှောင်ပြည်သူတို့ချို့ကိုတိတန့်တကယ်ပိတ်တွစ်ဆုံမေးမြန်းခဲ့ပါတယ်မိမိတို့ရက်ရွာတွေကိုငင်းချမ်းစွာအိပ်ပြန်နိုင်ရေးအတွက်ကုလသမဂ္ဂအနေနဲ့အစိုးရနဲ့ပူးပေါင်းပြီးကူညီပေးစီလိုတယ်လို့ဇီးလုံနေချင်းတင်းတော်ကစေစခန်းမှာခုလုံနေတဲ့ဒေါ်မေရီယာကပြောပါတယ
်အာငင်းချမ်းအရွာပြန်ချင်တာဘုနော်ကိုနေရဒေသအောင်မြန်ဆုံးကြမှာပဲအကုန်မမလုံးလုံးချုံချုံနဲ့လှုပ်ရှားကန်စားပြီးမှအလိုဝင်နေချင်တယ်ဒီမှာလဲကြာလာရင်တော့ကျမတို့ရေရှည်တဲ့တာသမီတွေတော့ကမျိုးလင့်ချက်လဲအရင်မုံဝါးဝါးဖြစ်နေရတယ်အဲကြောင့်ကျမတို့မြန်မြန်အိမ်ပြန်နိုင်ဖို့ကျမတို့မျိုးလင့်တော့ပေါ့အလုံးကုလသမဂ္ဂအနေနဲ့ဒီဆူရဒီနေကအလုံးပူပေါင်းမှတကယ်ကိုညီချမ်းချမ်းလေးမြန်မြန်ပေါ်ဆောင်ပေးဖို့ကျမတို့အဲ့ဒါမျိုးလင့်တယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာမနေ့ပြန်မှရှမ်းပြည်မြောက်ပိုင်းလက်ရှုမြို့ကိုတွားရောက်มาဖြစ်ပြီးသူခင်းစဉ်ပြီးဆုံးချိန်မှာလိလတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတင်းစားရှင်လင်းပွဲပြုလုပ်ပြောကြမယ်လို့သိရပါတယ်ခင်ဗျာ